သမရရဲ့ညွှန်ကြားချက်ဆိုပြီးပြည်အောင်စုအစိုးရဖွဲ့ရုံအမြဲတမ်းအတွင်းဝင်ကလက်မှတ်ရေးထိုးပြီးရန်ကုန်တိုင်းအစိုးရဖွဲ့ထံကိုအောက်တိုဘာလ18ရက်မနေ့ကရက်စွဲနဲ့ပေးပို့လိုက်တဲ့ရုံးစာဟာလူမှုကွန်ရက်မှာကနဦးပြန့်နှံ့လာတာလည်းဖြစ်ပါတယ်။အဲဒီကိစ္စအပေါ်နိုင်ငံတော်သမရရုံပြောရေးဆိုခွင့်ရှိသူဦးစောထေကသမရကအခုလိုညွှန်ကြားလိုက်ကြောင်း RFA ကိုအတည်ပြုပြောပါတယ
်။ဒီကိစ္စနဲ့ပတ်သက်လို့ဟိုတိုင်းပြည်သားရေးဆိုရနေပြီးတော့လူကြီးတွေကိုတင်ပြရတယ်။တင်ပြတဲ့အပေါ်မှာပြည်ထောင်စုအဖွဲ့ရုံကနေပြီးတော့ကျွန်တော်နိုင်ငံတော်သမရစီကိုလက်ညှိုးမှုခံတယ်။နိုင်ငံတော်သမရရဲ့လက်ညှိုးမှုကိုတိုင်းပြည်သားရေးဆိုရကိုပြည်ထောင်စုအဖွဲ့ရုံကနေပြီးတော့ပြန်ပြီးတော့လက်ညှိုးထားတယ်။အဓိကတရားစွဲတဲ့ခါနဲ့ပတ်သက်လို့ဘယ်လိုလုပ်အောင်လဲဆိုတော့လက်ညှိုးပြီးတော့ထုတ်ထားတယ်
။ဒီချိန်ထဲမှာလည်း Weekly 11 Channel ဆောင်းမနဲ့ပတ်သက်ပြီးရန်ကုန်တိုင်းအစိုးရအဖွဲ့ကိုစားတရားလိုလုပ်တိုင်ကြားထားတဲ့တိုင်းအစိုးရအဖွဲ့ညွှန်ကြားရေးမှူးဦးအောင်ကျော်ခိုင်ကသတင်းမီဒီယာကောင်စီကိုညှိနှိုင်းဆောင်ရွက်ပေးဖို့ဆိုပြီးဒီနေ့လာရောက်အကြောင်းကြားခဲ့ပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီအတွင်းမှဦးကျော်စာမင်းကရန်ကုန်တိုင်းအစိုးရအဖွဲ့ဘက်ကညှိနှိုင်းဖြည့်ရှင်းပေးဖို့ဆိုပြီးဒီနေ့လာရောက်အကြောင်းကြားတာဖြစ်ကြောင်း RFA ကိုပြောပါတယ်
။သတင်းမီဒီယာသတင်းဌာနသတင်းမီဒီယာဦးမြင့်ပုံမှန်ကိုပုံမှန်ခွဲကာကြီးနာသလင်းသမင်တွေပါသတင်းမီဒီယာသမားတို့ဦးဤတာဝန်နှင့်ရှင်းဝင်စည်းကမ်းများကိုချုပ်ဖောက်ပြီးတွေ့တဲ့ညှိနှိုင်းဖြေရှင်းပြီးဒီဝေဖန်တိုင်ကြပါတယ်။ဦးအောင်ကျော်ခိုင်ညွှန်ကြားရေးမှူးရန်ကုန်တိုင်းဒေသကြီးသုရဖွဲ့ကိုစားတိုင်တာပေါ့
။ကောင်စီကတာဝန်ယူဖြေရှင်းပေးရမယ်ဆိုရင်တရားရုံးရောက်တဲ့အမှုတွေကိုပြန်ရုပ်သိမ်းပေးရမယ်ဆိုတဲ့သတင်းမီဒီယာကောင်စီဥပဒေမှာပါတဲ့အချက်ကိုဒီနေ့လာတိုင်ကြတဲ့တိုင်းသုရဖွဲ့ညွှန်ကြားရေးမှူးကိုပြန်ပြောလိုက်ကြောင်းလဲဦးကျော်စောင်းမင်းကအခုလိုဆက်ပြောပါတယ်။
အကိုတို့ကတော့ဒီမှာသတင်းမီဒီယာဥပဒေပါအတိုင်းအကိုတို့ကပြောလိုက်တယ်သတင်းမီဒီယာဥပဒေမှာတော့အကိုတို့တရားရုံးရောက်တဲ့ကိစ္စကိုဆိုရင်အကိုတို့ withdraw လုပ်ပေးရမယ်လို့အကိုတို့ပြောလိုက်တယ်သူကလည်းဟိုဒီနေ့ကတော့လာတိုင်ကြတဲ့အဟာလည်းဖြစ်တဲ့အတွက်နောက်ပံအကိုတို့ဆက်နိုင်ယူကိုပြန်ခေါ်ထားတယ်ပေါ့နော်သူတို့ဘယ်လိုဆောင်ရွက်ပေးမလဲဆိုတာကိုနောက်ပံပြီးရမှာပေါ့နော်ဒီစိ
အမြင်ရှုံးနေတဲ့73စီဆိုင်တွေပေးရငွေချီးသူဘယ်သူမှမသိတဲ့အကြောင်းကားနဲ့နာမည်ပေါက်ပြည်သူရှယ်ယာဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါကြောင့်ရန်ကုန်တိုင်းဒေသကြီးအစိုးရဖွဲ့ရဲ့ဂုဏ်သိက္ခာကျဆင်းရတယ်ဆိုပြီးပုံမှန်905ခါဝင်နဲ့ Weekly 11 Channel ရဲ့ Editor ချုပ်အကြီးတန်း Editor နဲ့တာဝန်ခံ Editor တို့၃ယောက်ကို October 9ရက်နေ့ကအမှုဖွင့်ခဲ့တာဖြစ်ပါတယ်။ဒီကိစ္စဟာလက်ရှိအစိုးရအတွက်သာမကနိုင်ငံအတွက်ပါအများကြီးထိခိုက်နင်းနာမှုဖြစ်စေပြီးသတင်းမီဒီယာတွေကိုအမှုဖွင့်အရေးယူမယ်ဆိုရင်သတင်းမီဒီယာဥပဒေနဲ့သာအရေးယူဆောင်ရွက်စေချင်တယ်လို့ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်လှထုံးက RFA ကိုပြောကြားထားပါတယ်။ဒါပေမဲ့ဒီကိစ္စမှာသတင်းမီဒီယာကောင်စီကိုကြော်လွန်လှုံ့ဆော်ခဲ့တယ်လို့ရာဇဝတ်ပြစ်မှုကြီးတွေအတွက်သာသုံးဖို့တင့်တော်တဲ့ပြစ်ဒဏ်အပြင်းထန်ဆုံးပုံမှန်တစ်ခုကိုအသုံးချပြီးအမှုဖွင့်အရေးယူခဲ့တဲ့အတွက်ရန်ကုန်တိုင်းအစိုးရဖွဲ့ကိုအတော်များများကဝေဖန်ခဲ့ကြပါတယ်။သတင်းသမား၃ယောက်ကိုတာဝန်မျိုးနဲ့တရားရုံးမှာမနေ့ကပထမဆုံးအကြိမ်ရုံးထုတ်ခဲ့ရမှာအာမခံရှောက်ထားခဲ့ပြီးအာမခံရမရကလာမယ့်26ရက်နေ့ရုံးချိန်မှာဆုံးဖြတ်မယ်လို့လည်းသိရပါတယ်။ဒါပေမဲ့မနက်ဖြန်သတင်းမီဒီယာကောင်စီမှရန်ကုန်တိုင်းအစိုးရဖွဲ့တာဝန်ရှိသူတွေထပ်မံတွေ့ဆုံပြီးအမှုကိုပြန်ရုပ်သိမ်းမလား?ထိန်းသိမ်းခံရတဲ့သတင်းသမား၃ယောက်ကိုပြန်လွှတ်ပေးမလား?ဆိုတာအားလုံးကစိတ်ဝင်စားနေကြပါရဲ့ရှင်။